မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာဝင်တွေထောင်နဲ့နှစ်ဖြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှောက်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတော်ကိုအောင်ကျွန်းနဲ့မစ္စမာသတင်းဌာနကကိုစော်စော်တို့ကိုတင်းနေသားတိုင်းမြင့်မြို့တရားရုံးကတက်မလို့ကိုချင်းညူဖြစ်စီမှုပုံမှန်905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစင်ချက်ချလိုက်တာပါ။သတင်းရေးသားဖော်ပြတာရာဇဝတ်မှုမဟုတ်တာကြောင့်မြန်မာဆရာနာဝင်အနေနဲ့သတင်းသမားတွေကိုမှန်မှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေရတယ်ကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတော်အရှာရေးတောင်းတဲ့ရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်ဆရာနာသိမှုစင်ကြီးမြင်းမျိုးကဆန္ဒပြလှူရှာမှုတွေကိုသတင်းယူခဲ့ကြတဲ့သတင်းတော်ကိုအောင်ကျော်ကိုမလ၁ရက်နေ့နဲ့ကိုစော်စော်ကိုတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါဒီ VV သတင်းတော့ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်ရကြောင်းပြစ်ဒဏ်အပေါ်အယူခံမဝင်မှုစုံပြတ်ထားတယ်လို့လည်းဇနီးပြစ်သူက VOE ကိုပြောပါတယ်
။မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်။သူအနေနဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့သူမပြောလဲထားဘူးလို့ပြောတယ်ကျွန်မ။
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်ရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားတွေကိုထောင်နဲ့ဆင်ချက်ချဒါဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့မှာတော့လည်းဒီပီပီသတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာတာဝန်ကတော့သတင်းတောက်တွေအပါအဝင်ဆင်ရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်။ရှီတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားဒင်းတောင်နှုတ်ဦးဖြစ်တဲ့ကမာယွမီယာကနေသမောင်နဲ့ Frontier မြန်မာသတင်းဌာနကအေဒီတာ2ဖြစ်သူ Daniel Fenster တို့ကိုပြန်လွှတ်ပေးဖို့လဲဗိုလ်ထုနေ့ကပဲတောင်းဆိုခဲ့ပါတယ်။